ရခိုင်ပြည်နယ်တန်တွဲမြို့နယ်ကငက်ပလီမှာဒီနေ့မနက်ပိုင်း10နာရီကျော်လောက်ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိုင်းနိုင်ငံစီဦးစီးချုပ်ချက်လန်ပေါ်စရိစဝတ်တို့တွေ့ဆုံခဲ့ကြပါတယ်။လက်ရှိမှာတော့တန်တွဲမြို့နယ်တစ်ခုလုံးမှာလုံခြုံရေးတွန်းမြင့်ချထားသလိုလမ်းသွားလမ်းလာတွေကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။ဘာတွေသူတို့ဆွေးနွေးနိုင်ခဲ့ပါလဲ။ဒီကြောင့်သတင်းပေးဖို့ချက်ကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ။
မြန်မာနဲ့ထိုင်းနိုင်ငံစစ်ဖက်ဆိုင်ရာအစည်းအဝေးကိုရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကငပလီမာပြုလို့ရမှာထိုင်းနဲ့မြန်မာနှစ်ဖက်ကာကွယ်ဦးစီးချုပ်တွေဒီနေ့တွေ့ဆုံခဲ့ကြတာပါတန်တွဲမြို့နယ်ကဒီကနေ့မနက်ပိုင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရောက်ရှိလာတဲ့ကြောင်းလုံခြုံရေးတင်းကျပ်ထားတယ်လို့တန်တွဲဒေသခံမျိုးသမီးတူဦးကပြောပါတယ
်အရင်နေ့ကဆိုတော့သူမလာသေးရင်သူရှေ့ရတယ်အချို့ဝင်ကြီးသားရဲ့တမီးရောက်နေပြီပေါ့နော်အဲ့လိုမျိုးကြားတယ်ကြားပြီးတော့မှလုံခြုံရေးကတော့အရင်တင်းကျပ်ထားတယ်ပေါ့ဘယ်လောက်ရှိရှိလဲဆိုတော့သူကလည်းဒီလိုဟုတ်တဖာလုံးလောက်မှာပါမာဟိုတယောက်နှုံးနဲ့အများနဲ့ဟိုပေါ်တော့ဝတ်ဆောင်ပြီးနဲ့လက်နဲ့အပြည့်စုံနဲ့စောင့်နေတာပေါ့နော်ဒီတန်ရင်းချိတော့လမ်းတစ်လျှောက်ကောဒီကွားဘက်သွားတဲ့လမ်းနေရောပေါ့နော်ဟိုအရန်အများကြီးပဲရှိတယ်ကွားဘက်တိတောင်ကုန်းဘက်တိသွားတဲ့လမ်းနေမှာရောအကုန်လုံးအဲ့လိုမျိုးလုံချော်လေးတွေအရန်အတင်းချက်ချထားတယ်ဟိုဒီဒီဟာမှာဆိုတော့မှတ်ပုံတွေစက်တာရဲ့ဘာလဲအရန်လုတ်တယ်ပေါ့နော်လုံချော်ရေးခိတ်တွေမှာဆိုလို့ရှိရင်လည်းဒီအခိုင်အဆိုရင်အဲ့လိုဟိုလမ်းဆင်းလျှောက်ကြမလို့ပေါ့နော်အခုဆိုလို့ရှိရင်လမ်းဆင်းလျှောက်ခိုင်းတာမျိုးတွေရှိလာတယ်ဟိုဆိုင်ကယ်နဲ့သွားလို့ရှိရင်ဆိုင်ကယ်တွန်းပြီးသွားရတယ်ပေါ့ဆိုင်ကယ်ကိုသူတို့ရှိကြရင်မစီပဲတွန်းသွားရတာမျိုးတွေပေါ့နော်အဲ့လိုမျိုးတွေရှိတယ
်ဒေသခံတွေပြောပြချက်အရဒီကနေ့မနက်ပိုင်း10နာရီကျော်လောက်ကငပလီလေစိတ်ကနေလုံခြုံရေးရင်တန်းတွေထွက်သွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်ဒါ့အပြင်ငပလီမှာရှိတဲ့ဟိုတယ်တွေမှာလုံခြုံရေးအပြည့်ချထားသလိုဟိုတယ်အတွင်းကိုဝင်ထွက်သွားလာတာတွေခွင့်မပြုဘူးလို့လည်းငပလီဒေသခံတွေကပြောဆိုကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီကနေ့ငပလီအစည်းအဝေးနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီနဲ့ထိုင်းနိုင်ငံစူးစီးချုပ်တို့တွေ့ဆုံအောင်မှာမြန်မာနိုင်ငံရဲ့စစ်ရေးနိုင်ငံရေးတွေကိုဆွေးနွေးတာဖြစ်နိုင်ပေမဲ့သူတို့တွေ့ဆုံမှုဟာရခိုင်ပြည်နယ်အတွက်တစုံတရာအကျိုးသက်ရောက်မှုမရှိတော့ဘူးလို့လည်းရခိုင်ရေးလေးလာသူဦးဖေတန်းကပြောပါတယ
်ဟိုအများအားဖြင့်ပေါ့ထိုင်းနိုင်ငံကဒီဘက်ကဒီ CRPH တို့ဟုတ်လို့အဖွဲ့အစည်းတွေပေါ့နော်အီဟိုလိုအဖွဲ့အစည်းမျိုးတွေကိုနေစားဒေသမှာသူအနေနဲ့ဟိုအဲ့ဒီမှာနေထိုင်မှုတွေနဲ့ပတ်သက်ပြီးတော့ဟိုဒီစစ်ကောင်စီဘက်ကပေါ့နော်ဟိုဒီကိစ္စတွေကိုဟိုသူတို့ဘက်ကမလိုလားတဲ့အခြေအနေကိုတင်ပြဆွေးနွေးတာလည်းဖြစ်နိုင်တယ်အဲဆိုတော့ဒီအာဆီယံနိုင်ငံထဲမှာလည်းထိုင်းနိုင်ငံကတိတ်ပြီးတော့ပြင်းပြင်းထန်ထန်မရှိဘူးဟိုဗမာဒီစစ်ကောင်စီနဲ့အဲအာဆီယံကြားမှာဒီကတိကဝတ်တွေပတ်သက်ပြီးတော့သူကတက်ပြီးပြင်းပြင်းထန်ထန်တောင်းဆိုမှုတွေမရှိခဲ့ဘူး။ဆိုတဲ့အခါမှာအာဆီယံထဲမှာတော့တကယ်အားကိုးရတဲ့အမိစဆုံးမဟာမိတ်နိုင်ငံတိုင်းကဖြစ်တယ်လို့ဟိုပြောလို့ရတယ်။အဲတမိုင်းစင်လာအားဖြင့်လည်းသူတို့အချင်းချင်းဆက်ဆံမှုနှွေးထွေးရဲ့အစဉ်လာရှိရဲ့။ဒါကြောင့်ဒီအခြေအနေမှာဒီနိုင်ငံရဲ့စီးရေးနိုင်ငံရဲ့အခြေအနေကိုဟိုဒါစစ်ကောင်စီဘက်နဲ့အိုက်ဖာစီရရှိနေတဲ့အဲဆွေးနွေးတာတော့အထူးကဖြစ်နိုင်တယ်လို့အယူဆပါတယ်ဟုတ်ကဲ့
ဒီကနေ့တန်တွဲမြို့နယ်ငပလီကိုရောက်နေတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေကိုတွားရောက်ဖို့ရှိတယ်လို့သတင်းထွက်ပေါ်နေပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားနှုတ်အားဖြင့်နားလည်မှုနဲ့အပြစ်ခတ်ရက်စဲထားပါတယ်ခင်ဗျာ